COVID ကရောဂါကာကွယ်ဆေးတွေကိုမြန်မာနိုင်ငံလူဦးရေထက်ဝက်လောက်ကိုတစ်နှစ်အတွင်းထိုးပေးဖို့ရည်မှန်းထားကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံထိုးကိုဗစ်ရောဂါကာကွယ်ဆေးကိုဗစ်ရှိသတန်းခွဲကိုဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်ဝန်ထမ်းတွေကိုပထမတော့အနေနဲ့စတင်ထိုးနှံပေးနေတာပါ။ကာကွယ်ဆေးပထမဆုံးထိုးနှံပေးနေတဲ့နှစ်ရတာကာလအတွင်းမှာလူဦးရေ 68,000 ကျော်ကိုထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံကနှစ်နိုင်ငံအစိုးရကြားချစ်ကြည်ရေးလက်ဆောင်ဖြစ်ပေးထားတဲ့ဒီကာကွယ်ဆေးတွေကိုဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဦးစားပေးအဆင့်လိုက်ပြည်သူတွေကိုစတင်ထိုးနှံပေးသွားမှာဖြစ်ပြီးတစ်နှစ်အတွင်းလူဦးရေထက်ဝက်လောက်ကိုထိုးနှံပေးနိုင်ဖို့မျှော်လင့်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ဖျက်ရေးဌာနခွင့်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ်။ဒီ
မှာခုလက်ရှိမှာကာကွယ်ဆေးတွေဒီကိုရှိပါတော့အိန္ဒိယကတန်30ဝယ်ပါတယ်တန်30ဒီကျမတို့ရဲ့စစ်စစ်ပေါင်းလူရေရဲ့နော်26နဲ့28ရာခိုင်နှုန်းလောက်ရှိပါတယ် WHO ရဲ့ COVAX အဖွဲ့အစည်းကနေပြီးတော့ရနိုင်တာကျမတို့လူရေရဲ့20ရာခိုင်နှုန်းရမှာဖြစ်ပါတယ်အဲဒါဆို20ရာခိုင်နှုန်းဆိုတော့20နဲ့26နှုန်းပါ46ရာခိုင်နှုန်းလောက်ကတော့ဒါ2021အတွင်းမှာကျမတို့ဒါချုပ်မုံမိနိုင်တယ်ထိုးနိုင်နိုင်တယ်လို့ဒါတွေးလို့ရပါတယ်
အိန္ဒိယကနေဝယ်ယူထားတဲ့ကာကွယ်ဆေးတွေကဆေးလုံးရည်နှစ်တန်းကိုဖေဖော်ဝါရီလအစောပိုင်းမှာရောက်ဖို့ရှိနေပြီးကိုဗတ်အဖွဲ့ဝင်နိုင်ငံတွေစီပေးပို့မဲ့ကာကွယ်ဆေးတွေကိုလည်းမြန်မာနိုင်ငံအနေနဲ့မက်စတာအတွင်းမှာရရှိနိုင်ဖို့မျှော်မှန်းထားပါတယ်။ပြည်တွင်းမှာအသုံးပြုသွားမဲ့ကာကွယ်ဆေးတွေနဲ့ပတ်သက်လို့ဒေါက်တာခင်ခင်ကြီးက
ခုကာကွယ်ဆေးတွေနဲ့ပတ်သက်လို့ရှိရင်နော်အိန္ဒိယကာကွယ်ဆေးတွေသုံးမယ်ကိုဗတ်ကနေပြီးတော့ WHO ကိုဗတ်ကနေပြီးလာတဲ့ကာကွယ်ဆေးတွေသုံးမယ်။ဒါ့အပြင်တရုတ်နိုင်ငံသားရုပ်ဝင်ကြီးနဲ့နိုင်ငံတော်ကောင်စီဝင်မက်စတာဝန်ကြီးလာတော့လည်းကာကွယ်ဆေးသုံးသိန်းကိုပေးမယ်လူတန်းမယ်ဆိုတာပြောတာရှိပါတယ်အဲ့မှာလဲတရုတ်ရဲ့ဘယ်ကာကွယ်ဆေးပေးနေတော့မသိပါဘူးလက်ရှိအနေထားရတော့တရုတ်ရဲ့ကာကွယ်ဆေး၄မျိုးပါဆိုလို့ရှိရင် early or limited use ရင်း၈ခုထဲမှာသူတို့၄ခုပါပါတယ်မရှာကာကွယ်ဆေး၂ခုပါပါတယ် oxford တစ်ခုဖြစ်ပါတယ်ပြီးဘာရက် biotech ကတစ်ခုဖြစ်ပါတယ်ဒါတော့မှတ်ပြောလို့ early or limited use တွေပါတယ်၈ခုပါဖြစ်ပါတယ်၈ခုမှာမှတရုတ်က၄ခုမှာဘယ်ကာကွယ်ဆေးရရှိမလဲဒါနဲ့ပတ်သက်ရင်တော့မသိသေးပါဘူးသက်ဆိုင်ရာအဖွဲ့တွေတော့ညှိနှိုင်းပေါင်းဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ပါတယ်
ကိုဝင်ဆောင်အမျိုးသမီးတွေ노တိုင်မီခင်တွေနဲ့ကိုဗစ်ရောဂါကူးစက်ခံရသူတွေအပါအဝင်ယောဂပျောက်ကင်းတာ14ရက်မပြည့်သေးသူတွေအပြင်အသက်18နှစ်ယောက်ရှိသူတွေကလွယ်လို့ယောဂကာကွယ်ဆေးထိုးနှံနိုင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းအချက်အလက်အမှားတွေကိုမယုံကြားဖို့ကိုလည်းဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်။
နောက်ထပ်ဘယ်ကာကွယ်ဆေးတွေဝယ်မလဲဆိုတာကတော့လက်ရှိကာကွယ်ဆေးတွေရဲ့သူ့ရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုကထပ်ထပ်ပြီးတော့ထွက်လာနိုင်ပါတယ်။အချို့အပြင်ပြောချင်တာကတော့ကျမတို့လည်းအငံငံသားတွေအားနည်းတဲ့ကောင်းမွန်တဲ့စိတ်ချတဲ့ကောက်ွယ်ဈေးကတော့ထုံးနဲ့ပေးနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေလည်းမရှင်းပါနဲ့အသေးစိတ်သိချင်တာရှိရင် 2019ကိုမေးပါ
နိုင်ငံတွင်းယောဂကာကွယ်ဆေးစတင်ထုံးနဲ့ပေးနေချိန်မှာပဲအတူပြုလူနာတစ်နှစ်ကိုပြန်မြအနေနဲ့300ကျော်လောက်ရှိနေပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ28ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကာယယောဂကြောင့်သေဆုံးသူ3100ကျော်နဲ့ယောဂကုသခံရသူပေါင်းက33900ကျော်ရှိနေပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။